ရှမ်းပြည်နယ်ထဲမှာ MMDA ကိုကန့်တက်တို့တင်ထားတဲ့လာရှိုးမြို့ပေါ်ကိုစစ်တပ်ကဒီကနေ့ဘုံကျဲတာကတော့အရင်ကထက်ပိုပြီးတော့မှပြင်းထန်ပါတယ်လို့မြို့ကန်တွေက VOA ကိုပြောပါတယ်အဲ့ဒီဘုံကျဲတက်ခတ်မှုတွေမှာကွန်ရင်ဖျားကြောင်တစ်ခုနဲ့အစာအုပ်တချို့ပျက်စီးခဲ့ပါတယ်။ကချင် KIA တပ်တို့တင်ယူထားတဲ့ကချင်ပြည်နယ်ချီပွေမြို့ကိုလည်းစစ်တပ်ကနေဝေဟင်ကနေဘုံကျဲတက်ခတ်မှုတွေနေ့တိုင်းလိုလုပ်နေပါတယ်။ KIA ဘက်ကတော့စစ်တပ်ရဲ့တပ်စခန်းတစ်ခုကိုထပ်ပြီးတော့သိမ်းနိုင်ခဲ့ပါတယ်။ရှမ်းနယ်ကချင်ဘက်ကစစ်ရေးပြည်ပခနောက်ဆုံးအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုငင်းချန်းကတင်ပြပေးထားပါတယ်
။ရှမ်းပြည်နယ်တွေက MNDA ကိုကန့်တက်ထိန်းချုပ်ထားတဲ့လာရှိုးမြို့ပေါ်ကိုစစ်တပ်ကဒီနေ့အောက်တိုဘာ4ရက်တောက်ကြနေမနေ့ပိုင်းကလေရင်နဲ့လေးကောက်ဘုံကျဲခဲ့ပါတယ်ဒီကနေ့တိုက်ခိုက်မှုဟာအရင်နေ့တွေကတိုက်ခိုက်မှုထက်ပိုပြင်းတယ်လို့လာရှိုးမျိုးကန်တို့ကအခုလိုပြောပါတယ
်ဒီနေ့ကဒီတော့ဆက်ရအဆုံးဆုံးနဲ့ဒီနေ့ကြည့်ရတာအားလုံးကအချိန်ကြိမ်တွေတော့ဆက်နေအားနဲ့အဲ့လိုပဲချားချားတယ်ဒီဆိုင်ကတော့ဒီကြောက်တဲ့ဆိုင်ကရတယ်လို့ပြောတာတော့အားလုံးကလည်းကြည့်ရတာဘာလို့လဲဒီနေ့ကတော့ဆောင်းငါးရလေးရဲဆိုတော့ဒီကျေတော့ပြောလို့ရတယ်
MNDA ကိုကန့်တက်ရဲ့ပြန်ကြားရေးဌာနကတော့ဒီနေ့မနက်2နာရီကနေ9နာရီအတွင်းလေရင်နဲ့လေကြိမ်ဘုံကျဲတိုက်ခိုက်ခဲ့ကြောင်းဒီတိုက်ခိုက်မှုမှာရက်ကွက်9မှာရှိတဲ့ကွန်ရင်တရုတ်ဖျားကျောင်းနဲ့ရက်ကွက်8ကအဆောက်အဦတွေထိခိုက်ပျက်စီးခဲ့တယ်လို့လူတဦးထိခိုက်ဒဏ်ရာရတဲ့အကြောင်းသတင်းထုတ်ပြန်ထားပါတယ်။လာရှိုးမြို့ကို MNDA ကိုကန့်တက်ကသိမ်းယူပြီးနောက်ဩဂုတ်လ30ရက်နေ့ကနေအောက်တိုဘာလ4ရက်အတွင်းလေကျောင်းကနေ12ကြိမ်တိုက်ခိုက်ခဲ့တာမှာဒေသခံ9ဦးကန့်သေဆုံးပြီး50ကျော်တန်ရရခဲ့ပါတယ်။လာရှိုးမျိုးကိုနေစဉ်ရက်ဆက်ဆိုသလိုလေကြောင်းကတိုက်ခိုက်တာနဲ့စစ်ကောင်စီတပ်ကမိုင်းရဲဘက်ကနေပြန်ထိုးစစ်ဆင်မယ်ဆိုတဲ့သတင်းတွေကြောင့်လာရှိုးမျိုးမှာနေတဲ့ပြည်သူတော်တော်များများလည်းဘေးလွတ်ရာကိုတင်းရှောင်နေရပါတယ်။ဇူလိုင်လကနေစက်တင်ဘာလအထိ MNDA ကိုကန့်တက်ထိန်းချုပ်တဲ့ဒေသတွေကိုစစ်ကောင်စီကလေကြောင်းကနေ25ကြိမ်ဘုံကျဲတိုက်ခိုက်ခဲ့တာမှာလူ32ဦးသေဆုံးပြီး90ကျော်တန်ရရခဲ့တယ်လို့အောက်တိုဘာလ3ရက်နေ့ကထုတ်ပြန်ထားပါတယ်။အခုလိုရှမ်းပြည်နယ်ဘက်မှာစစ်တပ်ကလေကြောင်းကတိုက်ခိုက်မှုတွေလုပ်နေသလိုကချင်ပြည်နယ်ဘက်မှာလည်းလုပ်နေပါတယ်စစ်တပ်နဲ့ KIA ကချင်တပ်အကြားစက်တင်ဘာလ29ရက်နေ့ကတိုက်ပွဲတွေစတင်ခဲ့တဲ့ကချင်ပြည်နယ်အရှေ့ပိုင်းချီပွေနဲ့ဆော့လော်မြို့နယ်မှာ၄ရက်ကြာတိုက်ပွဲဖြစ်ပွားပြီးတဲ့နောက်အောက်တိုဘာလ2ရက်နေ့မှာတော့ချီပွေနဲ့ဆော့လော်နှစ်မြို့လုံးကို KIA ကသိမ်းယူခဲ့ပါတယ်3ရက်နေ့မှာလည်းစစ်တပ်စခန်းနှစ်ခုကိုထပ်မံသိမ်းယူခဲ့တယ်လို့ KIA ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးက VOA ကိုအခုလိုပြောပါရယ
်တိုက်ပွဲကတော့မနေ့ကတုံးရက်နေ့မှာကတော့ ADC ဖွေကနဲ့ပေါင်ဝဘက်ကိုသွားတဲ့လမ်းကျော်တဲက7မိုင်မှာကြီးချီတာအဲ့ဒီတိကူတော့မနေ့ကပြန်တင်းလိုက်ရနော်ထပ်တင်းလိုက်တာရှိတယ်နော်စုစီဆိုတဲ့you are ကိုလည်းအော်အဲ့ဒါ post ဒီလိုစိတ် post ပေါ့အဲ့မလားမနေ့ကတင်းလိုက်တာမနေ့ကနှစ်ခုတင်းတာပေါ့မနေ့ကတော့
ချီပွေမျိုးကို KIA ကသိမ်းယူပြီးတဲ့နောက်မှာတော့စစ်တပ်လက်လွတ်လိုက်ရတဲ့နေရာတွေပေါ်လေကြောင်းကတိုက်ခိုက်နေတယ်လို့လည်းသူကပြောပါတယ်
။ဟိုနေရက်နဲ့ပေါ့နေရက်နဲ့မှလည်းသူများနေရာမှာပုံချဲတာဟိုအောက်တိုဘာနေရက်ပေါ့အောက်တိုဘာ3ရက်ကတော့အဲ့လောက်ဒီမဟုတ်ဘူးတရားနေရက်ကတော့ပုံချဲတယ်3ရက်နဲ့အဲ့လောက်ဒီတော့မဟုတ်ဘူးမနေ့ကပေါ့နော်အဲတို့လက်လွတ်တဲ့မြို့ဒီ post ဒီတပ်ဆွေးနေရာတွေအားလုံးကိုတို့ကပုံချဲတာ
စစ်တပ်ဘက်ကနေစဉ်လိုလေကြောင်းတိုက်ခိုက်မှုတွေလုပ်နေတာကြောင့်အရဲသားတအူးတေဆုံးခဲ့တာနဲ့ပတ်သက်ပြီးတခြားဒေသကိုရောက်နေတဲ့ချီပွေမျိုးကန်တအူးကအခုလိုပြောပါတယ
်။နောက်ဆုံးတော့ပြန်ဆိုမျိုးစုခံနေမှာတခြင်းလို့ပြောရတော့ကိုယ်နိုင်ရတာတခြင်းပေါ့အကြည့်ထိုက်တာမနည်းရတယောက်ဆုံးတယ်လို့ပြောတယ်။အဲ့ဒါလေးဆိုဟုတ်တယ်။ဘုံကျစ်ဆိုင်ရဆိုတော့အဆခေတော့လင်းများနေအောင်ဆုံးနေမှာသူ့မိမတော့ဘာမှမဖြစ်ဘူး။အန်တုဒါပဲချင်းကြည့်လို့ပြောတယ်။တို့ကစဖြစ်တယ်ရနောက်တည့်ရဒီတစ်ခါနဲ့ဆိုတော့၃ခါတော့လာကျဲတယ်မှန်း
ချီပွေမျိုးကန်တော်တော်များများဟာလေကြောင်းရံကိုကြောက်တာကြောင့်မျိုးကိုမပြန်ရဲပဲတင်းရှောင်နေကြသေးပါကချင်သတင်းဌာန KNG မှာလည်းချီပွေမျိုးကိုလက်လွတ်ခဲ့ရပြီးတဲ့နောက်နေစဉ်လိုလေကြောင်းကဘုံကျဲတာတွေရှိနေကြောင်းနဲ့အော်တိုဘာလ3ရက်နေ့မှာတော့ဘုံလေးလုံးကျဲချရာမှာခရီးရန်အသင်းတော်တစ်ခုရဲ့တင်းတောက်ဆရာတဦးသေဆုံးခဲ့ကြောင်းဖော်ပြထားပါတယ်ကချင်ပြည်နယ်ထဲကမိုးမောင်းနဲ့ဖားကန့်မြို့နယ်ရှမ်းပြည်နယ်မြောက်ပိုင်းကတီဘောနဲ့နောင်ချုံမြို့နယ်တွေမှာလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်ခင်ဗျာ